စီတော်အားရှစီကေ U22 ဘောလုံးပြိုင်ပွဲဝင်မြန်မာအသင်းဟာဒီဇင်ဘာ9ရက်ဒီကနေ့မြန်မာစံတော်ချိန်နေ့လယ်2နာရီမှာအင်ဒိုနီးရှားအသင်းနဲ့ဆင်မီဖိုင်နယ်ပွဲကိုဆင်နွှဲကြမှာဖြစ်ပါတယ်။မြန်မာအသင်းရဲ့အလားအလာဘယ်လိုရှိလာနိုင်ပါသလဲ။အားကစားကလောင်ရှင်တွေရဲ့သုံးသပ်ချက်ကိုကိုရန်နိုင်စူးစီးတင်ပြပါမယ်။
မြန်မာတေဟာအုပ်စုအင်မာမလေးရှားကိုတည်ကြပြီးတော့အင်ရှင်ဖိလစ်ပိုင်ကမ္ဘောဒီးယားတီမောလက်စီကိုနိုင်ပြီးအုပ်စုဘုံနဲ့အချိုဘုံလူပဲတက်ခဲ့တာပါ။ဆိုတော့အင်ဒိုနီးရှားနဲ့ကစားတဲ့အပွဲအပေါ်မှာအာဂဇာကလောင်ရှင်တွေကဘယ်လိုခံမှန်းပါလဲ။အာဂဇာကလောင်ရှင်ဦးမြတ်တက်ကတော့
ဒီနေ့ကနေကလေးတွေသဘောကျပါတယ်။မိဒီယာလည်းသဘောကျတယ်။ဥပဒေလည်းကောင်းတယ်။ဟိုမျိုးကကမ္ဘောဒီးယားကိုကမ္ဘောဒီးယားချီလို့ဆိုကောင်းတယ်။ဘုံကဘလုံးအပြင်းမခံဘူး။ကမ္ဘောဒီးယားချောက်ကြီးရောက်တာနဲ့ဖြစ်အောင်တာဝင်ခုရရရှေ့လမ်းကရိုးရိုးလေးဒီကူကောင်းမဆာဘူးတော့လူတွေအဲခံစင်းတဲ့ကူသမားနဲ့မချောင်ဘူးပဲအဲအင်ဒိုနီးရှားကတော့ဒီဘက်ဒီဘက်50ခါပဲအပြီးတော့ပြည်ကြတယ်အရင်းတက်သွားပါမယ်ကျွန်တော်ကတော့ဗမာဆိုတော့ဗမာဘက်ကတော့ညှိုးလင့်တာပေါ့ဗျာအခက်နိုင်တယ်လို့ထင်တယ
်ဒါပြင်အင်ဒိုနီးရှားနဲ့ဘွဲ့အဖော်ပါကူဆောင်မျိုးတန်ကတော့အခုလိုတုံးတက်ပါလေ
အင်ဒိုနီးရှားတိုင်းနိုင်ငံကြီးတော့ဟိုအချိုးဘုံကြီးပဲတက်လာတယ်ဆိုပေမဲ့တိတ်တော့လည်းဟိုကိုယ့်ဘက်ကကြောက်ရွံ့နေကြမရှိဘူးလို့ကျွန်တော်လည်းပဲသုံးတယ်။ဒီကကတော့သံသမားတွေစုစုပြီးညွန့်ညွန့်နဲ့ရတဲ့အချိန်ရမှမရောတူတူညီညီနဲ့တတ်မှုရှိရှိအသုံးချနိုင်လို့ပဲအရေးကြီးပါပဲ။ကျွန်တော်တို့လည်းဒီလိုမျိုး50ရာခိုင်နှုန်းကြီးပဲရှိတယ်လို့ကျွန်တော်လည်းပဲသုံးတယ်။ကျွန်တော်ကအောက်တင်းတော့ဗျာသူတို့လည်းဒီကျွန်တော်ကလည်းအောက်တင်းဆိုရင်လည်းဟိုအခုပထမအနေနဲ့တက်လာတာလေသူတို့အခုသူတရားဆိုတော့အခုပထမအတင်းကတော့ပေါ်ပြီးတော့နိုင်ကြီးများတယ်လို့ကျွန်တော်အဲ့လိုပဲသုံးတယ်ကျွန်တော်နိုင်တယ်ပေါ့ဗျာကျွန်တော်ဒီကြောင့်နိုင်ကြီးဘိုလ်ကိုတက်တယ်ပေါ့
ဒီမှာနိုင်ငံအနေနဲ့အခုနဲ့စီးလေးမှာနောက်ထပ်စုတစိုက်တွေဘလောက်ထပ်ရပြီးဒီမှာဘောလုံးအသင်းအနေနဲ့လည်းအင်ဒိုနီးရှားကိုနိုင်ရပြီးတော့နောက်ဆုံးဘိုလ်ဘွဲကိုတက်လန်းနိုင်မလားဆိုတာကတော့စိတ်ဝင်စားစွာနဲ့ပဲစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ